ကျေးဇူးတော်ရှင်ဆရာတော်အရှင်သူမြတ်ကြီးဖျားယနေ့ညသာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တဘူရဲနာပြည့်ကျော်ရှိရခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ23ရက်ဗုဒ္ဓဟူးနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောကွယ်လွန်သူဦးမြတ်တွင်18နှစ်ပြည့်အားရည်စူးရေနောင်ချုံမြို့နေတောင်နန်းရွှေဦးနှင့်တာသမီမေများမိသားစုဦးစောထွန်းနိုင်ဒေါ်ကြည်ကြည်တာမောင်ဟန်လင်းအောင်မတိတာတန်းမိသားစုဦးညီညီထွန်းမိသားစုဦးအောင်ကျော်သူမိသားစုဒေါ်အေးခင်မိသားစုတို့မှစုပေါင်းဆင်ရင်ကျင့်မှပြုလုပ်အပ်သောအွန်လိုင်းဓမ္မသတင်းနှင့်ဆက်လင်း၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားရည်တော်ခြေတော်သောဦးခိုက်၍ယုံကြည်စွာရှောက်တာအပ်ပါသည်ဖျား
သာသနာတော်နှစ် 2565 နှစ်ကောဇာတက္ကရာ 1383 ခုနှစ်ဝရလဝိကျော်ရှိရ2022ခုနှစ်ဖေဖော်ဝါရီလ23ရက်ပုရုဟူးနေ့၌အွန်လိုင်းမှာဟောကြားအပ်သောသံတရားနှင့်နိဗ္ဗာန်အပိုင်း၅တရားဒေသနာတော်နိဗ္ဗာန်သွားဖို့အသိဉာဏ်ပထမဆုံးရရှိရမယ့်အသိဉာဏ်ကတော့ရုပ်နာအကြောင်းပဲသိရမှာရုပ်နဲ့နာကိုသိတာပဲဖြစ်တယ်ပေါ့ရုပ်နဲ့နာသိတဲ့အခါမှာအကုန်လုံးသိရမှာလားတစ္ဆိတ်တ္တိသာသိရင်ရသလားလို့ဆိုတော့သာဝကရိအနေနဲ့ကတော့တစ္ဆိတ်တ္တိသာသိုံနဲ့လည်းရပါအကုန်လုံးသိမှမဟုတ်ပါဘူးရုပ်နဲ့နာနှစ်ခုကိုပိုင်းခြားပြီးတော့သိမယ်ဆိုလို့ရှိရင်ဖယ်သိရပဲဖြစ်ဖြစ်နိဗ္ဗာန်ကိုအခြေခံအနေနဲ့ရရှိသွားနိုင်တာဖြစ်တယ်ရောက်ရှိသွားနိုင်တာဖြစ်တယ်ရသော်ဘုရားမှာသာရုပ်တရားနဲ့တရားကိုအကုန်စင်သိမှဖြစ်တယ်ကျန်တဲ့ပုဂ္ဂိုလ်တွေကတော့အကုန်စင်သိမှပေါ့ကိုမြင့်နဲ့ရှုံ့နံပေါ်မှာအခြေခံပြီးတော့ခိရိတာကုန်ဖို့ကြိုးစားအောင်ပါဖြစ်တယ်။အဲ့တော့ရုံနံကိုတင်တဲ့အခါမှာတော့သုတ္တမယနဲ့တင်မဲ့ဆိုလို့ရှိရင်ရုပ်ရှိသမျှနာရှိသမျှစာပေအနေနဲ့တော့သင်ယူကြရမှာပေါ့။သင်ယူထားပြီးတော့လက်တွေ့ကိုယ်တိုင်ရှာတွေ့ဖို့ဆိုတာကြတော့တွေ့ကိုယ်တိုင်ကိစ္စတော့မဟုတ်ဘူး။အကုန်လုံးရှုနိုင်ဖို့ဆိုတာကြတော့ခက်ခဲတယ်ပေါ့နော်။ခက်ခဲတယ်။ဒါကြောင့်ကိန္ဓုကောပမတုတ်စရာဒါနဲ့ပတ်သက်ပြီးဟောတာပဲ။ပေါ့ပင်ဟာယာတိဥရုလိုက်ပြောင်းနေတာရှိတယ်။အရွယ်တွေနဲ့အရွယ်ဖားဖားနဲ့လှပနေတဲ့အချိန်ရှိသလိုအပွင့်ရဲရဲနဲ့လှပနေတဲ့အချိန်လည်းရှိတယ်။အရွယ်တွေကျိုးပြီးတော့ကျွေပြီးတော့ရိုးကြောက်ကြည့်လို့ဖြစ်နေတဲ့အချိန်လည်းရှိတယ်။အဲ့ဒါသူ့ချိန်ခါနဲ့သူပေါ့ပင်ကိုညွှန်တဲ့လူကအရွယ်ကျွေတဲ့အချိန်ပေါ့ပင်မြင်တဲ့လူကပေါ့ပင်ဆိုရရိုးရညီပါအရွယ်မရှိပွင့်မရှိအပင်ကြောက်ကြည့်နဲ့တူပါတယ်လို့ပြောရင်မှားသလားဆိုမှမှားဘူး။မှန်သလားဆိုအကုန်လုံးတော့မမှန်ဘူး။ဒါပဲသူမြင်တဲ့အမြင်အမှားတယ်လို့ပြောလို့မရဘူးတစ်စိတ်တည်းသာပဲမြင်တယ်လို့ပြောတခါပေါ့ပင်ဆိုတာအပွင့်နေဒီရဲရဲနဲ့ပွင့်နေတဲ့အပင်ကြီးပါအပွင့်ပွင့်နေတဲ့အချိန်မြင်တဲ့ပုဂ္ဂိုလ်ကပေါ့ပင်ကိုညွှန်ပြတဲ့အခါမှာအပွင့်နေရဲနေတဲ့အချိန်ကိုကြည့်ပြီးညွှန်ပြရင်သူပြောတာရမှန်သလားလို့ဆိုမှားသလားဆိုရင်မမှားဘူးမှန်တယ်လားလို့ဆိုအပြည့်စုံတော့မမှန်ဘူး။ဘာလို့အပြည့်စုံမမှန်တာတော့ဆိုရင်မပွင့်တဲ့အချိန်ကလည်းရှိသေးတာ။အဲကြောင့်အပြည့်စုံတော့မမှန်ဘူး။တစိတ်တည်းသာအပြည့်မှန်တယ်။အဲလိုပေါင်းပင်နဲ့ပတ်သက်ပြီးတော့အမျိုးစုံညွန်ပြတယ်လို့ပဲ။ပထဝီဓာတ်ကိုရှုပြီးတော့ဓာတ်ကြီးလေးပါးကိုရှုပြီးတော့တရားလူရသွားတဲ့ပုဂ္ဂိုလ်လည်းရှိတာ။အတုကမ္မထာနဲ့ ုတန်ရတန်ရတခုကိုရှုပြီးတော့တရားတို့တရားမြတ်ရသွားကြအကုန်လုံးရှုနိုင်မှတရားတို့ရမယ်ဆိုတော့မဟုတ်ဘူးပေါ့ဒါကိုအခြေခံသိရင်ကျန်တာတွေလည်းထုံနည်းတော့လို့ဆိုပြီးတော့စဉ်းစားဖို့လိုတယ်ပေါ့ကိုယ်တဏ္ဍာမရှိတဲ့ယုတ်ဒိဏ္ဍိမြင်ကျန်တဲ့ယုတ်ဒိဏ္ဍိရလည်းထုံနည်းလောက်အောင်ပဲအနုမန္တဉာဏ်နဲ့ပစ္စကဉာဏ်ဆိုတာနှစ်ခုရှိတယ်ပစ္စကဉာဏ်ဆိုတာကိုယ်တိုင်သိတာကိုယ်တွေ့သိတယ်ပစ္စကဉာဏ်အနုမန္တဉာဏ်ဆိုတာကိုယ်တွေ့သိတာတော့မဟုတ်ဘူးမှန်စပြီးတော့သိတာပြောမယ်ဆိုရင်တချမ်းပဲအသိပေါ့ဆိုပါစို့အကြောင်းနဲ့အကျိုးရှိတဲ့တည်းမဲ့အကြောင်းကသာသိတယ်အကျိုးမသိဘူးအကြောင်းတချမ်းကိုပဲသိတယ်အကျိုးတချမ်းကိုမသိဘူးအဲအကျိုးတချမ်းကိုပဲသိတယ်အကြောင်းတချမ်းကိုမသိဘူးတိုက်ရိုက်သိတာကတစ်ခုမှန်စာကြည့်တာကတစ်ခုနှစ်ခုရှိအနုမန္တဉာဏ်ဆိုပစ္စကဉာဏ်ဆိုနှစ်ခုစလုံးကိုသိတာအကြောင်းလည်းသိတယ်အကျိုးလည်းသိတယ်ဥပမာဆိုပါစို့တောင်ရဲ့ဟိုဘက်ကမိโกတွေထွက်နေတယ်အပေါ်တက်လာတဲ့မိโกတွေကိုကြည့်ပြီးတော့ဟာဟိုဘက်မှာမီးလောင်နေတယ်သူမီးမြင်ရသလားဆိုမမြင်ရဘူးသူဗာမြင်ပြီးတော့ပြောတာတုံးဆိုမီးရဲ့အကျိုးဆက်ဖြစ်တဲ့မိโกကိုကြည့်ပြီးတော့ပြောတာမိโกကမီးရဲ့အကျိုးမီးကအကြောင်းမီးရှိလို့မိโกဖြစ်တာအဲ့တော့မိโกမြင်ပြီးတော့ဟိုဘက်မှာမီးလောင်နေတယ်လို့သူပြောတဲ့စကားဟာသူတိုက်ရိုက်မြင်တာကမိကိုမိကိုမမြင်ဘူးဒါပေမဲ့မိလောက်နေတယ်လို့သူပြောတယ်မှန်သလားဆိုတော့တခုကတိုက်ရိုက်မြင်ပြီးတော့ပြောတာအကျိုးတော့တိုက်ရိုက်မြင်တယ်အကြောင်းမမြင်ဘူးဒါပေမဲ့သူပြောတာလည်းမှန်အမှားဘူးမှန်တယ်ပစ္စကဉာဏ်ဤဤအနုပါဒဉာဏ်ဆိုတာအဲ့ဒါလို့ပြောတာလက်ရှိဖြစ်ပေါ်နေတဲ့အကြောင်းတစ်ခုကိုကြည့်ပြီးဖြစ်ပေါ်လာမဲ့အကျိုးဆက်ကိုပြောတာအကြောင်းကိုကြည့်ပြီးတော့အကျိုးကိုဖော်ထုတ်တယ်အကျိုးကိုကြည့်ပြီးတော့အကြောင်းကိုဖော်ထုတ်တယ်ဆိုတော့ကာရဏနုမာနဖလာနုမာနအင်္ဂလိပ်လိုတော့အနုမာနကို inference လို့ပြန် inference ရရလို့အကြောင်းတစ်ချမ်းပဲသိတယ်အကျိုးမသိဘူးအကျိုးတစ်ချမ်းပဲသိတယ်အကြောင်းမသိဘူးသို့တော့အကြောင်းအနေပြီးတော့အကျိုးကိုထောက်ဆသိတယ်အကျိုးကြည့်ပြီးတော့အကြောင်းကိုထောက်ဆသိတယ်အဲ့ဒါလည်းပဲမှန်ကန်တဲ့ဟာပဲအဲ့တော့ပစ္စကဉာဏ်နဲ့အနုမန္တဉာဏ်ဆိုတာဒီနှစ်ခုဟာဝိပဿနာဉာဏ်မှလည်းပဲပစ္စကဉာဏ်နဲ့အနုမန္တဉာဏ်တို့နှစ်ခုပြောနိုင်တာပေါ့ဖျားရမ်းတာကြတော့အလုံးအပစ္စကဉာဏ်နဲ့ပဲဖះကြတော့ပစ္စကဉာဏ်နဲ့ပဲသိသွားတယ်။ယန္တာတွေတောင်အကုန်မသိဘူး။ဒါအဲ့လိုဆိုရမှာဖြစ်တယ်ပေါ့။ဒါကြောင့်မို့ကမ္မထာန်တွေကမျိုးစုံရှိတယ်ပေါ့။ဓာတ်ကိုရှုပြီးတော့အတုပါရှုပြီးတော့နောက်မရဏတတိရှုပြီးတော့ကိုတ္တယတ္တယကမ္မထာန်တစ်ခုကိုရှုပြီးတော့နိဗ္ဗာန်ကိုရောက်သွားကြတဲ့ပုဂ္ဂိုလ်တွေရှိတယ်။အကုန်လုံးသိတာတော့မဟုတ်ဘူးပေါ့သို့သောသင်ယူခြင်းအပြင်ရှုပ်အကြောင်းနာမ်အကြောင်းနာမရူပပရိက္ခရှုပ်ဆိုတာပါရိနာမ်ဆိုတာပါရိသင်ယူလိုက်တဲ့အခါရုပ်အကြောင်းနာမ်အကြောင်းသိတယ်သိထားတဲ့ရုပ်နာမ်လေးကိုကိုယ်ခန္ဓာကိုယ်ထဲမှာတွေးအောင်ရှာကြည့်တယ်အထိုင်လျောက်တွေးတယ်ဆိုလို့ရှိရင်နဝရူပပရိစ္ဆေရဉာဏ်လို့ခေါ်တဲ့ထေတိဝိသုဒ္ဓိဆိုတာဒီအဆင့်တော့ရောက်သွားတယ်လို့ပြောနိုင်တယ်ပေါ့နော်ဒီအဆင့်ရသွားပြီဒါနိဗ္ဗာန်သွားဖို့ပထမဆုံးခြေလှမ်းတစ်ခုပဲပထမဆုံးအဆင့်တစ်ခုပဲကဲဒါဖြင့်ဒုတိယအဆင့်ကိုတက်မယ်ရှုံးနံကိုတော့သိပြီဘာသိဖို့လို့သိတော့ဆိုရှုံးနံသိတာအကျိုးသိတယ်လို့ဖြစ်တယ်ဒီယုံနာဟာဘာကြောင့်ဖြစ်တယ်လဲဆိုတော့အကြောင်းတရားကိုသိဖို့လိုလာတယ်။အဲ့ဒါကြောင့်ပြည့်စုံတဲ့အသိဖြစ်မှာ။ဒီယုံနာနေဟာဘိုးဘော်ကြတယ်လား။သူ့အတူအကြောင်းပဲဖြစ်လာတာလား။သို့မဟုတ်သ ထာဝရဘုရားသခင်ကဖန်ဆင်းလို့ဖြစ်လာတာလားသို့မဟုတ်ဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်လာတာလားလောကမှာအကြောင်းမရှိပဲဘာတစ်ခုမှမဖြစ်ဘူးယုံနံကိုတော့တွေ့ပြီယုံနံရဲ့အကြောင်းတရားကိုဆက်လက်ပြီးတော့ရှာဖွေဖို့လိုအပ်လာတယ်ပေါ့ကမ္မထာအထုတ်တဲ့ပုဂ္ဂိုလ်ရာယုံနံတော့တွေ့ပြီအဲ့ဒီယုံနံရဲ့အကြောင်းကိုတွေ့ဖို့ဆက်လက်ပြီးတော့ရှာဖွေရမယ်စူးစမ်းရမယ်လေ့လာရမယ်သူဆိုတယ်။ဘာနဲ့ဥပမာတူတော့ဆိုရင်ကျွမ်းကျင်လိမ္မာတဲ့တမားတော်ဟာလူတယောက်တဏ္ဍာမဖြစ်နေတဲ့ယောဂကိုတော့တွေ့တယ်။ဒါဟုတ်ဒီယောဂကဘာကြောင့်ဖြစ်တယ်လဲဆိုရင် cost ကိုရှာရအောင်မယ်သူ။ cost နဲ့ရှာဘဲနဲ့ကုလို့မရဘူး။ယောဂကိုတော့တွေ့တယ်ယောဂဖြစ်ကြောင်းကိုရှာမတွေ့သေးဘူးဆိုရင်ကုလို့မရဒီယောဂဘာကြောင့်ဖြစ်တယ်ဆိုတော့အကြောင်းတရားကိုရှာရမယ်အကြောင်းကိုဖယ်ရှားနိုင်မှအကျိုးတရားဆိုတာငြိမ့်သွားမှာဖြစ်တယ်ဒါကြောင့်မို့ကျွမ်းကျင်တဲ့သမားတော်ဟာယောဂဖြစ်ခြင်းအကြောင်းကိုရှာရတယ်လို့ပဲရှုပ်တရားတန်တရားကိုပိုင်းခြားသိထားတဲ့ယထာဝိရတသနာညာတတိဝိသုဒ္ဓိနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာကိုတွေ့ထားတဲ့ယုတ်တိနန်းလေးဟာဘာကြောင့်ဖြစ်တာလဲဆိုတဲ့အကြောင်းကိုစာဖို့လိုလာတယ်။ရှာရမယ်တဲ့။ဒါရှာတဲ့အလုပ်ဟာဒုတိယအဆင့်တက်လာတဲ့အလုပ်ပဲ။ယုံနဲ့တွေ့ပြီးတော့ရှာ။ရှာတော့မယ်ဆိုရင် तू စဉ်းစားရမှာပါတော့ဆိုဟုတ်တယ်ယုတ်တိနန္ဒိဆိုတာငါတွေ့ပြီရှုပ်ဆိုတာပြောင်းလဲတဲ့သဘောများတာဖြစ်တယ်အတိမရှိဘူးနာဆိုတာအယုရှိရပဲကိုဥလဲ့သွားတဲ့သဘောရှိတယ်ရှုပ်လို့အကောင့်ထဲမရှိဘူးဒီလိုတွေ့ထားတော့ရှုပ်နဲ့နာနှစ်ခုတွေ့လိုက်ပြီပထဝီဓာတ်ကိုတွေ့တယ်ပထဝီဓာတ်လို့သိတဲ့ဉာဏ်ကိုတွေ့ထားတယ်ဒီနှစ်ခုတွေ့တာအယုံနဲ့နှစ်ခုတွေ့တာတွေ့ထားပြီးတော့ဒီယုံနာဟာဘာကြောင့်ဖြစ်တာလဲစဉ်းစားလိုက်တဲ့အခါမှာအဖြေထုတ်ရမှာသူကပါတော့စေဒီယုံနာဟာအကြောင်းမရှိဘဲနဲ့ဖြစ်လာတာလားအဟိတုက costless costless view ဆိုတာအဟိတုကဝါရအကြောင်းမရှိဘူးသူဖြစ်ခြင်းလို့ဖြစ်တာ accidental မိစ္ဆာအယူဝါဒတွေထဲမှာအဒိဋ္ဌသမုပ္ပန္နဝါဒဆိုရှိတယ်အကြောင်းတရားကြောင့်ဖြစ်တာမဟုတ်ဘူးသူဖြစ်ခြင်းလို့ဖြစ်လာတာဆိုတဲ့အယူဝါဒရှိတယ်အဟိတုကဝါဒဆိုလည်းရှိတယ်အကြောင်းမရှိဘဲနဲ့ဒီယုံနာဖြစ်လာတယ်လို့ဒါဖြင့်အကြောင်းမရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်ရဲ့စကားကိုဆန်းစစ်ကြည့်ဖို့လိုတယ်။အကယ်၍ယုံနဲ့နာဟာအကြောင်းမရှိဘူးအကြောင်းမရှိပဲဖြစ်နေတဲ့ဆိုရင်ဘယ်နေရာမှာမဆိုလဲဖြစ်ရမယ်။နေရာမရွေးဖြစ်နေရမယ်အကြောင်းရှိပဲဖြစ်တာဟုတ်သွား။အကြောင်းမျောလင်းနေရာမရှိဘူး။နော်နေရာတကာမှာလည်းဖြစ်ရမယ်။အခါခတ်သိမ်းအချိန်မရွေးလည်းဖြစ်ရမယ်။အားလုံးမှာလည်းဖြစ်ရမယ်။စဉ်းစားလိုက်တဲ့ဘာလို့လို့ဆိုအကြောင်းမရှိဘဲနဲ့ဖြစ်နေတဲ့အရာတွေဟာဘယ်နေရာမဆိုရှိရအခါခတ်သိမ်းလည်းဖြစ်နေရအလုံးမှလည်းဖြစ်နေရနော်အလုံးဟာတူတူပြီးတော့တူတူပဲဖြစ်ရအကြောင်းမရှိဘဲဖြစ်လာတာဆိုရင်အလုံးဟာတူရအဲ့လိုစဉ်းစားလိုက်တဲ့အခါကျတော့အခါခတ်သိမ်းဖြစ်နေတာမဟုတ်ဘူးဥမာမဲ့စဉ်းစားကြည့်ပါဒေါသကိုစဉ်းစားကြည့်စိတ်ကအမြဲတမ်းဆိုးနေလားကိုယ်ကိုစဉ်းစားကြည့်ငါအမြဲတမ်းစိတ်ဆိုးနေတာလားငါရေမောတဲ့အချိန်ရောမရှိဘူးလားငါအမြဲတမ်းသဘောကောင်းနေတာလားစိတ်မဆိုးတဲ့အခါရောရှိသလားငါရင်ထဲမှာလောဘကအမြဲတမ်းရှိနေတာလားသို့မဟုတ်တစ်ခါတစ်ခါမှငါလောဘကြီးတာလားသူများကိုဂျယ်လာစီဖြစ်တဲ့ဆိုတော့ငါအမြဲတမ်းဂျယ်လာစီဖြစ်နေတာလား တော်မဟုတ်အကြောင်းတစ်ခုနဲ့ဆုံးမကြယ်လာစီဖြစ်တာလားကိုယ့်ကိုစဉ်းစားကြည့်လိုက်အဲ့တော့အမြဲတမ်းဖြစ်တာမဟုတ်ခက်ခက်သိမ့်ဖြစ်တာမဟုတ်ကြောင်းတိုက်ဆိုင်တဲ့ကောင်ဖြစ်ကိုရှိမှသူတို့ကကြည်ပွားတာတွေကြည်ပြီးတော့မှကြယ်လာစီဆွဲမနာလို့စိတ်ကဖြစ်တာလေသူအကြောင်းတွေ့မှကြယ်လာစီဆိုတာဖြစ်တာစိတ်ဆိုးစရာအယုန်နဲ့တွေ့မှဒေါသဆိုတာဖြစ်တာဒီတိုင်းနေရင်သဘောကောင်းတာပဲပြုံးမြုံမယ်အဲ့တော့ဒေါသဆိုတာလဲခက်ခသိမ့်ဖြစ်နေတာမဟုတ်ဘူးလောဘဆိုတာလဲခက်ခသိမ့်ဖြစ်နေတာမဟုတ်ဘူးကြက်လစီဆိုတဲ့အိတ်သားလဲခက်ခသိမ့်ဖြစ်နေတာမဟုတ်ဘူးကြောင်းတိုက်ဆိုင်မှာဖြစ်လာတာဖြစ်တယ်ဆိုတာကိုယ့်ကိုယ်အကြောင်းတရားကိုဖော်ထုတ်နိုင်ရမယ်ဒါအကြောင်းမဲ့ဖြစ်တယ်ဆိုတာမဟုတ်ဘူးမှားတယ်အကြိမ်ကြီးအကြောင်းမအကြောင်းမဖြစ်နေရင်ငါအမြဲတမ်းစိတ်ဆိုးနေရမှာဖြစ်တယ်။ဒေါသအမြဲတမ်းစိတ်တူနေရမှာဖြစ်တယ်။ခုတော့စိတ်မတူဘူး။ခြေလစီရလည်းအမြဲတမ်းဖြစ်နေတာမဟုတ်ဘူး။တစ်ခါတည်းမှဖြစ်တာ။အဲ့တော့ဒီလိုစဉ်းစားလိုက်တာနဲ့ဒါအကြောင်းမဖြစ်တာမဟုတ်ဘူးဆိုတာသိလား။ဒါဖြင့်အကြောင်းကဘာလဲ။အကြောင်းကပါလေလို့စဉ်းစားလိုက်တဲ့အခါကျတော့သာဝရဘုရားကိုယုံကြည်တဲ့ပုဂ္ဂိုလ်တွေကဘုရားသခင်ဖန်ဆင်းလို့ဖြစ်တာပါဆိုတဲ့အကြောင်းကိုပြောပြဘုရားသခင်ဖန်ဆင်းလို့ဖြစ်တာလို့ဆိုတဲ့ဣတရနေမနာဟေတုဒီအကြောင်းကိုသူတို့ယူဆပြန်အဲ့တော့သာဝရဘုရားသခင်ဆိုတာယုံ난ရှိသလားသာဝရဘုရားမှာယုံ난ရှိသလားယုံ난မရှိဘူးသာဝရဘုရားဟာတန်တန်မရှိဘူးဘာမရှိဘူးညာမရှိဘူးဆိုလို့ရှိရင်တော့ယုံ난မှာတပါးတခြားဟာမရှိမှမရှိနိုင်တာဖန်ဆင်းတတ်တဲ့ပုဂ္ဂိုလ်ဟာယုံ난နှစ်ခွရှိမှသူကဖန်ဆင်းနိုင်မှာဖန်ဆင်းတယ်ဆိုကြတဲ့သူကသူဖြစ်လာလားမဟုတ်တာကြဘူးတယ်မလားဖယားသခင်ကကပ္ပကြီးကိုဖန်ဆင်းတဲ့အခါမှာရည်ကြီးပေါ်ကကောင်းကင်ကြီးကခုံဝုံကောင်းကင်ဖြစ်ပါစေဆိုတခါဖန်ဆင်းတယ်မြေကြီးကိုတခါဖန်ဆင်းတယ်အဲမြေကြီးကအခန်းအပေါ်ကကောင်းကင်ကအမိုးဆိုပြီးတော့နောက်တစ်ခါတောတွေတောင်တွေဖန်ဆင်းတယ်ဖန်ဆင်းတာမှတရက်တစ်မျိုးတစ်မျိုးပဲဖန်ဆင်းတာတနင်္လာနေ့ကစပြီးဖန်ဆင်းလိုက်တယ်တနင်္လာအင်းငါဘုရဟူဇာတဝရီတောက်ကြနေထီအောင်ငါရဲ့ဖန်ဆင်းပြီးတဲ့နောက်မှာစနေတနင်္လာနေ့ကျတော့ဖန်ဆင်းမှုကိုခိတ္တယတ္တသေးတယ်အဲ့တော့ဖန်ဆင်းနေတဲ့ပုဂ္ဂိုလ်ဟာရှုံ့နယ်ရှိတဲ့ပုဂ္ဂိုလ်ဖြစ်နေရှုံ့နယ်ရှိတဲ့ပုဂ္ဂိုလ်ဖြစ်နေအဲ့တော့ဣတရနေမနာကြောင့်ဖြစ်တယ်လို့ဆိုလို့ရှိရင်အဲ့ဒီဣတရတကုရှင်လည်းယုံနေတာနှစ်ခုရှိသူပဲဖြစ်ရအဲ့ယုံနေနှစ်ခုရှိတဲ့ပုဂ္ဂိုလ်ကယုံနေဆိုတာဘယ်တော့မှမမြဲသည့်အတွက်ကြောင့်သာဝရဘုရားဆိုအောင်ဖြစ်နိုင်တယ်လို့ဆိုလို့ရတယ်။ဥဉ္ဇနာချင်းသိချင်းနဲ့ပဲသွားမှာပဲ။ယုံနေဆိုလို့ရှိရင်ဥဉ္ဇနာချင်းသိချင်းနဲ့ပဲသွားအဲ့တော့ထာဝရဘုရားဖန်ဆင်းလို့ဆိုတာလည်းမဟုတ်နိုင်အဲ့တချို့ကပြောသေးတယ်ရှုံ့နံ့ကိုပဲထာဝရဘုရားလို့ခေါ်မယ်ဆိုလို့ရှိရင်အဲ့ဒီကြတော့အဲ့ဒီထာဝရဘုရားကိုဘယ်သူဖန်ဆင်းတာတော့လို့ဆိုတော့သူဖန်ဆင်းလို့ကျန်တဲ့ဟာတွေကတော့ဟုတ်ပြီဘုရားသခင်ကဖန်ဆင်းလိုက်လို့ဖြစ်လာတဲ့ထားသူ့ကိုတော့ဘယ်သူဖန်ဆင်းတာတော့No, God created everything, so Russian. God wrote to God. Who created God? Me like you see, eh? Salanga biata biya. To a costless cost, shetar. A chong mere, a chong de yare kukshin. To a panzen o panzen e, to a panzen e lum shiu. Ayo, tabawa de yare, te loni re, yam yuwe pshete. ဒါကြောင့်မို့ costless cost လည်းမရှိနိုင်ဘူး။ဒါကြောင့်ဒီယုတ်ဒီနန်းလေးတွေ့ရှိထားတဲ့အရာတွေဟာအကြောင်းဆိုတာရှိကိုရှိရမယ်စဉ်းစားလိုက်တဲ့အခါမှာအဲ့လိုဆုံးဖြတ်နိုင်တော့တယ်အကြောင်းဆိုတာရှိကိုရှိရမယ်မရှိလို့မရဘူးအခုညာအခါမှာလင်းရောင်လေးတွေကဘယ်အရာရတာလဲလျှက်စင်ပြီးလာနေလို့လင်းရောင်လေးတွေကရထားတာလျှက်စင်ပြီးပြက်သွားတာနဲ့လင်းရောင်ကပြက်သွားမှာပဲလေအခု online ကတရားနာနေကြတယ် internet ဆက်သွယ်မှုကောင်းနေလို့သာတရားနာလို့ရတာပြတ်သွားလို့ရှိရင်အကုန်လုံးပျောက်သွားမှာပဲဒါတွေအဲ့တော့အကြောင်းဆိုတာရှိနေတာကြီးပဲကောင်းနော်အကြောင်းကိုမိတီးပြီးတော့နေရတာဖြစ်ပေါ်လာတဲ့အရာတွေဟာအလုံးအကြောင်းကိုမိတီးပြီးတော့အဲ့ဒါလို့ကိုသိထားတဲ့ယုတ်တိနန်းနေရဲ့အကြောင်းတရားကိုရှာလိုက်ရမယ်ကဲအဲ့လိုရှာတဲ့အခါမှာရူပကာယလို့ခေါ်တဲ့ physical body လူမမိုင်းနဲ့ body နှစ်ခုရှိဆိုတော့ physical body ကို mental body ကိုသတ်ထားလိုက်စိတ်ပိုင်းဆိုင်ရာ body ကိုသတ်ထား physical body ရူပကာယရူပကာယကိုကိုယ်ကိုယ်ကိုပဲစဉ်းစားကြည့်ကိုယ့်ရဲ့ခန္ဓာကိုယ်ကြီးပြန်စဉ်းစားကြည့်လိုက်လူခန္ဓာကိုယ်ကြီးကိုပြန်စဉ်းစားကြည့်လိုက်ဘယ်မှာဖြစ်လာတာလဲမိခင်ရဲ့ဝမ်းထဲမှာကလလရေးချီတဲပြီးတော့ရှိလာကိုလာနေပြီးတဲ့အခါမှာမိခင်ဝန်ကဖွာလာကြတာကြီးပဲအကုန်နော်ဘိုးချရွှေကိုရီးယားလွှဲရင်ပေါ့လေအဲ့တော့လူတွေရဲ့ခန္ဓာကိုယ်ရသော်ဘုရားကဝိပဿနာတရားဟောတဲ့အခါမှာရုပ်ရဲ့အကြောင်းတရားလေးတွေကိုရှင်းရှင်းဟောပြတာကတော့အယံကာယောရူပီသတ္တမဟာဗုဒ္ဓကောတဲ့လူတွေရဲ့ဒီယုတ်ခန္ဓာကိုယ်ကြီးဟာတဲ့သတ္တမဟာဗုဒ္ဓကောမဟာဘုတ်၄ပါးဖြင့်တိဆောက်ထားတာဖြစ်တယ်ပထဝီမဟာဘုတ်၄ပါးဆိုတာအတုံခဲအယေအပူ၄အဲ့ဒီ၄မျိုးနဲ့တိဆောက်ထားတာဖြစ်တယ်ဟုတ်တယ်ခန္ဓာကိုယ်ထဲမှာတပုံစီပုံကြည့်လိုက်မယ်ဆိုလို့ရှိရင်အတုံးခဲတွေကတပုံအရည်တွေကတပုံဒါတွေပဲတွေ့မှာပဲလေကျန်တဲ့နာမည်တွေတော့မခေါ်နဲ့တော့နှလုံးတို့အသေးတို့ဘာတို့မခေါ်နဲ့အဲ့ဒါတွေမခေါ်တော့ဘူးအားလုံးကတုံးခဲဆိုရင်တူတူပဲအတုံးခဲတွေတွေ့မယ်အရည်တွေတွေ့မယ်နောက်တစ်ခါအပူတွေ့မယ်အပူငွေတွေတွေ့မယ်လေတွေ့မယ်အဲ့ဒီ၄မျိုးနဲ့တိဆောက်တာကရူပကာယသတ္တမဟာဗုဒ္ဓကောဟုတ်ပြီမိခင်ရဲ့ဝမ်းထဲမှာဆိုလို့ရှိရင်မိဘရဲ့သွေးသားမန္တပိဋိကသံဘောတဲ့မိဘရဲ့သွေးသားကိုမှီပြီးတော့ဖြစ်တယ်ဒါယုတ်ခန္ဓာကိုယ်ကြီးကိုဖြစ်စေခဲ့ body ဖြစ်လာပုံကိုပြောတာနော်မန္တပိဋိကသံဘောမိဘရဲ့သွေးသားပေါ်မှာမှီတည်ပြီးတော့ဖြစ်လာတာစဖန်နဲ့အိုဗန်ဆိုတဲ့ဟာပေါ်မှာမှီတည်ပြီးတော့ပွေဖွားရတာဖြစ်တယ်ပေါ့အဲ့ဒီအချိန်ကသရေတည်တဲ့အချိန်ဆိုတာပရိသေစိတ်လေးပေါ်တဲ့အချိန်မှာကြည့်လိုက်မယ်ဆိုရင်ကလလရေကြီးလို့ခေါ်တဲ့အဆက်အပြောက်တွေကအမှန်တမ်းမှသေးတယ်မိုက်ခရိုစကုပ်နဲ့ထောက်မှမြင်နိုင်တယ်ကြီးမှမြင်နိုင်တယ်ပွိုက်သေးသေးလေးပေါ့အဆက်ကလေးသေးသေးလေးအဖျားလေးမှာ ချီပေါက်ကလေးတွဲနေတဲ့ချီပေါက်ကလေးလို့ဒါတော့ကြီးသေးတယ်လို့ပြောတယ်အဖျားလေးမှာတီးနေတဲ့ချီပေါက်ကလေးလို့ဟာမျိုးအသေးလေးကစလာတယ်အဲ့ဒီအသေးလေးထဲမှာဝိညာဏလို့ခေါ်တဲ့ပရိသေရိစိတ်လေးပေါ်လာတယ်ပရိသေရိစိတ်လေးဖြစ်လာအဲ့ဒီပရိသေရိစိတ်လေးကမျိုးစိပဲအဲ့ဒီချိန်မှာတခြားမာကန်ဆိုတာဘာမှမရှိဘူးပရိသေရိစိတ်ကလေးဟာမျိုးစိအနေနဲ့ရောက်လာတယ်ဘယ်ကိုရောက်လာတာတုန်းဆိုကံဆိုတဲ့လေမြေပေါ်ရောက်တာကမ္မံခိတံဝိညာဏံဖီဆံလို့မြတ်စွာဘုရားဟောတယ်အဲ့ဒီချိန်မှာကံတရားပဲရှိတယ်ဘာမှမရှိဘူးကံပေါ်မှာအခြေခံပြီးဝိညာဉ်မျိုးစိတ်တွေကြာလာတယ်အဲ့ဒီဝိညာဉ်မျိုးစိတ်တွေမှာနာယုတ်ဆိုတာတွေပေါက်ဖွာလာတာဝိညာဉ်ကိုယ်တိုင်ကလည်းနာမပဲဒါပေမဲ့လို့သူကပရိသေရိစိတ်ကလေးတစ်ခုပဲသူကနေပေါက်ဖွားလာတဲ့အခြားနန္တရားတွေသူနဲ့ရှင်တွဲပြီးတော့ဖြစ်လာတဲ့သူရောက်လာတဲ့အခါမှာဖြစ်ပေါ်လာတဲ့ကမ္ပဇာယုတ်တွေဟောပရိသေရိဥပ္ပကျတော့ဝိညာဏပစ္စယနာမရူပံလို့ဒီလိုခေါ်တာပရိသေရိစိတ်လေးပေါ်လိုက်တာနဲ့တပြိုင်နက်နာပရိသေရိစိတ်နဲ့ရှင်တွဲလာတဲ့စေတသိက်ဆိုတဲ့နန္တရားတွေကမ္မဇာယုတ်ဆိုတဲ့ယုတ်တရားတွေဒါတွေအရင်ပေါ်တာအဲ့ဒီအချိန်မှတောင်စိတ်ကြောင့်ဖြစ်တဲ့ယုတ်ဆိုတာမပေါ်သေးဘူးကမ္မဇာယုတ်ပဲရှိသေးတယ်ပရိသေရိရဲ့ဥပက္ခဏမှာဒီယုတ်တစ်မျိုးတည်းပဲရှိတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကမ္မံခိတံဝိညာဏံဖိစံလို့ခေါ်တာအဲ့ဒီထက်မဲ့ဒီကံမျိုးဝိညာဉ်မျိုးစိတ်တွေကနာယုတ်ဆိုတဲ့အမြင့်တွေအကိုင်းတွေထွက်ဖို့ရအတွက်ဘယ်သူကပံ့ပိုးနာတော့တဏ္ဍတဏိဟောတဏ္ဍမှုဆိုတဲ့တဏ္ဍကအစေးတက်ပဲသို့မဟုတ်ရေးပဲဒါသစ်ပင်ရဲ့တဘာဝကိုပြောမယ်ဆိုလို့ရှိရင်မြေကြီးရှိတယ်ရေရှိတယ်မျိုးစေ့ရှိတယ်ဒါမှအပင်ပေါက်တယ်လေအဲ့ဒါကြောင့်ဘောဝသုတ္တမမြတ်စွာဘုရားဟောတာကမ္မံခိတံဝိညာဏံပိစံတဏ္ဍတဏိဟောကံဒီမြေလွာဝိညာဉ်သည်မျိုးစိတဏှာသည်ရေတက်ပေါင်းစပ်လိုက်တဲ့အခါကျတော့ဘဝရှင်သန်လာတယ်ပေါ်ပေါ်လာတယ်အဲ့တော့ယုတ်တရားတွေကအဲ့တိုင်းဖြစ်လာမတ္တာပိဋိကတံဘောမိဘရဲ့သွေးသားပေါ်မှာမိပြီးတော့သူဖြစ်လာအဲ့ဒီအချိန်တော့အလွန်သေးတဲ့အချိန်လေးရနေပြီတဖြည်းဖြည်းမှကြီးထွားလာတယ်မိခင်ရဲ့ဝမ်းထဲမှာတဖြည်းဖြည်းကြီးထွားလာတယ်embryology လို့ခေါ်တဲ့သိပ္ပံဆရာတွေဆေးပညာရက်ကရေးထားတယ်တပတ်ပြီးတပတ်တပတ်ပြီးတပတ်ပြောင်းလဲမှုတွေ ਨੇ နောက်ဆုံးမှာ fetus ဆိုရယ်တရေသားအဆင့်ရောက်လာတုံခဲတွေဖြစ်ပြီးတရေသားအဆင့်ရောက်လာပြီတဖြည်းဖြည်းမှရှုပ်တရပေါ်လာလိုက်နန်းနေပေါ်လာလိုက် ਨੇ ဒီလိုလာခဲ့တာနောက်ဆုံးမွေးဖွားတဲ့အချိန်ရောက်တဲ့အခါမှာလဲသေးသေးလေးပဲမွေးတာအဲ့ဒီလူရဲ့ခန္ဓာကိုယ်မှာရှိတဲ့ယုတ်တရားတွေဟာအမြဲတမ်းစိတ်ပြည့်စရာကောင်းလောက်အောင်နန်းစောနေတဲ့မိခင်ဝမ်းထဲမှာသူကနှကောင်းကသာအသက်တော်သေးတယ်ကိုဖေးလိုအနမ်းမရလို့တော်သေးတာပေါ့အဲ့ဒီအချိန်မှာသူအနမ်းရနေမယ်ဆိုနေနိုင်မှာမဟုတ်ဘူးလေမိခင်ရဲ့ဝမ်းထဲမှာကိုဖေးဖြစ်မှအနမ်းရအနမ်းမရတာမဟုတ်ဘူးပရိသေရိနေတော့လည်းအနမ်းမရခဲ့ပါဘူးအနမ်းမရလို့သာနေနိုင်တာပေါ့မစင်အိုးကြီးထဲမှာဖြစ်ရတဲ့လောက်ကောင်လို့ပဲပြောရမယ်ဆိုရင်မစင်အိုးကြီးထဲမှာဖြစ်ရတဲ့လောက်ကောင်လို့ပဲတကယ်နန်းစော်နေတာနန်းစော်ရဆော်ဘယ်တော့မှလည်းဆေးကြောတာမှမရှိတာလေအဲ့ဒီထဲမှာဖြစ်လာဖြစ်လာပြီးတော့ဖီတက်အဆင့်ရောက်ပြီးတော့နောက်ဆုံးမှာအင်္ဂါစုံကြီးလာပြီးဆိုတဲ့အခါမွေးဖွားခြင်းရောက်တော့ပြင်ရောက်လာမတပိဋိကတံဘောအပြင်ရောက်လာတော့လေသေးသေးလေးပဲရှိသေးတယ် အခုသတ်မှတ်တာလည်းဘယ်နဲ့ပေါင်းလို့ပါလို့ပေါ့နော်ရှိမှာမို့အဲ့သေးသေးလေးကနေပြီးတော့တခါတဖြည်းဖြည်းဘယ်လိုကြီးလာတော့ဆိုဩဒနာကုံမသူပစယောတဲ့ဩဒနာဆိုတာဆန်းကုံမသာဆိုတာဂျုံဆန်းစားဂျုံစားပြီးတော့ဒီလိုဆွလို့တယ်ပေါ့နော်ဆွလို့ရတော့အစာစားပြီးတော့ကြီးလာကြတယ်ဩရဏကုံမသူပါစေယောဒါယုတ်တရားဖြစ်ပေါ်လာဖို့ကိုဖိတတ်စ်ကိုလေးလာရေးဖြစ်စီပုရဆာပေကိုလေးလာရေးဖြစ်စီယုတ်တရားတွေဟာဒီတိုင်းလာတာမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2600ခရက်ကပထမံကလလံဟောတိကလလာဟောတိအဘုဒ္ဓံအဘုဒ္ဓဇာတိပိတိပိတိနိဗ္ဗတတောနိဗ္ဗတတိခနောခဏပတခါဇာယန္တိကေသာလောမနခပိစာဆိုပြီးလူရဲ့ဘဝဖြစ်စဉ်အမ်ဘရီယိုလိုဂျီကိုမြတ်စွာဘုရားဟောတာဟောခဏိခိသိပ္ပံကမှဒါကိုဖော်ထုတ်နိုင်တာမဟုတ်ဘူးအဟောစရာဗယုဒ္ဓနိကာယမှာယခတ်တန်ယုတ်ဆိုပါတယ်အဲ့ဒီယခတ်တန်ယုတ်ပါဠိတော်မှာအိန္ဒကဆိုတဲ့ဘလူးကဒီအတ္တဆိုတာမရှိဘူးဆိုရင်ဒီယုတ်ခန္ဓာကိုယက်ဘလူးရောက်လာတာတုံးလို့ယသောဗျာကိုမေးလို့ယသောဗျာဒီလိုရောက်လာတာမဟုတ်ဘူးပြီးရင်ဝမ်းထဲမှာကြီးထွားလာတာဆိုတာကိုပြောပြတဲ့အနေနဲ့ဒီတရားကိုဟောတာနော်ပထမံကလလဟောတိပထမဆုံးအရေးကြီးအစဉ်လေးရှေးကြီးကနေပြီးတော့ပထမံကလလဟောတိကလလဟောတိအဘုဒ္ဓံအမြုပ်ကလေးဖြစ်လာတယ်အဘုဒ္ဓဇာတိပေတိပေတိဆိုတာဟိုမြုပ်တိကိုထောင်းပြီးတော့မယုတ်သည့်အနှစ်ရေလေးကိုအချောင်းလှမ်းလိုက်တဲ့အခါမှာတွေ့ရတဲ့ဟာမျိုးလေးပေတိတာတဲ့လို့ဟာခဏပေတိနိဗ္ဗာန်တတိကနောအဲ့ဒါလေးကနေတော့ပြီးတော့ခဏဆိုရင်တုံခဲလေးဖြစ်လာတယ်ခဏပသာခာဇာယန္တိခဏဆိုရက်ဖိတတ်အတုံခဲလေးဖြစ်လာတဲ့အခါကျတော့ပသာခာဆိုအခက်၅မျိုးအဓမ္မတော့ကတော့လုံလုံလေးကျဲဥလို့တုံးလို့နေမှာပေါ့။နောက်ကြလို့ရှင်ခေါင်းပေါက်မဲ့နေရာကဖူးတစ်ခုလက်နှစ်ဖက်နေရာကဖူးတစ်ခုခြေထောက်နှစ်ဖက်နေရာကဖူးတစ်ခုဆိုဖူး၅ခုထွက်လာ။အဲ့ဒါကိုအကိုင်း၅အကိုင်းထွက်လာတယ်။သိပင်လိုပဲမအားမထုတ်လူတွေနော်။အကိုင်း၅အကိုင်းအခက်၅အခက်ထွက်လာ။ခဏပတာခာဇာယန္တိတဲ့အဲ့ဒီမမအတုံးကနေပြီးတော့အဲ့ဒါတွေဖြစ်လာတယ်။ပြီးတဲ့အခါကျတော့တိုးတက်ဖွံ့ဖြိုးလာတဲ့အခါကျတော့ကေသာလောမနခပိစာတဲ့စပယ်နေပါလေးပေါက်လာတယ်။အစာပေထဲမှာယသဗျာအခုလို့ခေါ်တာလေ။ဒါပေမဲ့ဗုဒ္ဓစာပေပါဠိစာပေမှာတတ္တဟဘလောက်မှဖြစ်တယ်ဆိုတာဆိုထားတာရှိသေးတယ်။ပနပတ်ဆိုတာဆိုထားတာဖိတတ်အဲ့ဒီဟိုနေနဲ့အမ်ဘရီယိုလိုဂျီကျမ်းနေနဲ့တူတယ်တူနေတယ်အဲ့တော့လူရဲ့တဏ္ဍာမရှိတဲ့ယုတ်ခန္ဓာကိုယ်ရဲ့ပြောင်းလဲဖြစ်ပေါ်နေဘူးဒီလိုဆိုင်ရဆိုင်ရအကြောင်းတွေကြောင့်ယုတ်ခန္ဓာကိုယ်ကြီးကဖြစ်လာတာပါလို့ဩမြတ်စွာဘုရားကဒီမယ်သာဓုမာဘူဒီကောဒါအကြောင်းတစ်ခုပဲမာဘုတ်လေးပါမာတပိတိကသမောဒါအကြောင်းတစ်ခုပဲဖြစ်တဲ့နေရာမိဘတွေရဲ့သိတာဘောမမိဖြစ်တယ်ဩရဏကုံမသူပါစေယဆံစားကြုံစားပြီးကြီးလာတယ်မွေးဖွားလာတဲ့အခါမှာဒါဟာအာဟာရကိုပြောတယ်အဲ့တော့ပြောလိုက်ပဲဆိုလို့ရှိရင်ပထမဆုံးကကမ္မခိတံလို့ဆိုတဲ့အတိုင်းဒီယုတ်တရားရဲ့ပထမဆုံးအကြောင်းတရားကတော့ကံပဲကမ္မခိတံကံဆိုတဲ့မြေပေါ်မှာဝိညာဉ်ဆိုတဲ့မျိုးစေ့ကြအဲ့တော့
ကံကြောင့်ဖြစ်လာတယ်အဲ့ဒီကံနဲ့အတူတွဲဖက်ပြီးတော့လာတဲ့ဟာတွေကဘာတွေလဲဆိုကိလေသာဘဝတစ်ခုဖန်တီးတယ်ဆိုတာကံနဲ့ကိလေသာတွဲထားတာခုနကတော့ကံမှန်ခိတံတဏှာတဏီဟောတဏှာဟောအဓိကထားပြောတာအမှန်ကတော့ကံနဲ့ကိလေသာတစ်ခုပေါင်းတာအဝိဇ္ဇာကမပါဘူးလားဆိုပါတာပေါ့အဝိဇ္ဇာကအမှန်သိအောင်အမြဲတမ်းပါတယ်ဖုံးတာတဏှာရဲ့အပြစ်ဟာအဝိဇ္ဇာပဲတဏှာကတွေ့တာတာမှန်သမျှအဝိဇ္ဇာဖုံးတာလို့ပဲဟောအဝိဇ္ဇာဖုံးတာတော့သိုးကောင်းမသိတော့လူဟာသိုးသလားကောင်းသလားမသိဘူးနမ်းသလားမွေးသလားလည်းမသိတော့ရှမ်းပြီးတော့ကြိုက်နေတော့တာပဲတဏှာကအဲဒါကြောင့်အဝိဇ္ဇာကလည်းအကြောင်းတရားပဲတဏှာကလည်းအကြောင်းတရားပဲအဲ့ဒီပဲဆွဲလန်းမှုဆိုတဲ့ဥပါဒဏ်ကလည်းတဏှာကိုပဲခေါ်တာအဲ့ဒီဥပါဒဏ်ကလည်းအကြောင်းတရားပဲတာမန်တဏှာတွေမဟုတ်ဘူးဆွဲလန်းသွားတဲ့ဥပါဒဏ်ပြီးတော့ကံတရားအဲ့တော့ဘဝတစ်ခုစတာဟာကံရဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒဏ်ရှုခန္ဓာကိုကဒီအကြောင်း၄မျိုးနဲ့စလိုက်တာအဲ့လိုအကြောင်း၄မျိုးနဲ့စပြီးတော့ခုနဩရဏကုံမသူပ္ပစယောဒါကအပြင်းမွေးလာမှပြောတာအတွင်းထဲကလည်းပဲတဖြည်းဖြည်းကြီးထွားလာတာဖိတက်အဆင့်ရောက်လာတဲ့အခါမှာမိခင်ရဲ့ဝမ်းထဲမှာသူဘာတွေစားလာတော့မသိချင်ဘူးလားဘိုက်ထဲတော့ငါတို့ဘာတွေစားလဲလူခဏကိုလေးဖြစ်လာရင်တဖြည်းဖြည်းကြီးထွားလာတာသူစားလို့ကြီးထွားလာတာလေဘိုက်ထဲမှာလည်းစားတယ်ဘာစားတော့ဆိုအမေစားတဲ့အစားစာတွေချက်ကျိုးကနေပြီးတော့ဒီကလေးစီရောက်နော်မိခင်စားတဲ့အစားအစာတွေချက်ကျိုးကနေပြီးတော့မိခင်ဝမ်းထဲမှာရှိတဲ့ကလေးထဲမှာတက်ရောက်လာကျိုးတက်ရောက်လာအဲ့ဒါကြောင့်မလို့ကိုယ်ဆောင်တဲ့မိခင်တွေဟာအစတ်တွေမစားရဘူးအေလွန်နာမစားရဘူးပူလွန်နာမစားရဘူးဆိုပြီးတော့ဒီလိုတမ်းပြည့်ချက်တွေထားတာအဲ့ဒါအဲ့ဒီအကြောင်းညာမိခင်ပါတဲ့စက္ခာပူအေးစားလဲကိုသားဆက်ဆက်တက်ပြတ်တစီအမေကနေငေယုတ်သီးတွေကြိုက်လို့ငေယုတ်သီးတွေစားဟောကပူနုံတို့တဆက်ဆက်ဖြစ်အမေကရေခဲမုံကြိုက်လို့ရေခဲမုံနေစားဟိုတက်ချမ်းတုံတယ်သရေသားချမ်းတုံနေပြီအခါစားရင်လည်းဟိုမှာခံရတယ်အပူစားလည်းခံရတယ်အေးစားလည်းခံရတယ်စားစားလည်းဒါကြောင့်မလို့ပြီးခင်နေဟာသရေကိုယ်ရှိနေတဲ့အချိန်မှာမစားသင့်တာတွေဆိုပြီးတော့ရှိတော့ကတော့အိန္ဒိယနိုင်ငံမှာဇာတကတွေတဲ့ပါတယ်ခပ်ဖပရိဟာရံဆိုကိုယ်ရှိတဲ့အမျိုးသမီးတွေအတွက်အဆောင်ချတာပြီးတော့အကျွေးတောင်မှဒိုင်ယက်နဲ့ကျွေးတာသမင်းစားတာတော့ဒိုင်ယက်နဲ့စားပူလုံးနဲ့မစားရဘူးအေးလုံးနဲ့မစားရဘူးအဲ့တော့မိခင်စားတဲ့အစာအာဟာရတွေဟာချက်ကျိုးကနေတဆင့်ဝမ်းတွင်းမှာပဲအာဟာရဖြစ်လာတယ်လို့ဆိုတယ်အဲ့တော့လူရဲ့ခန္ဓာကိုယ်ကြီးဟာ physical body ဟာပရမကံကြောင့်ဖြစ်တယ်နောက်ပြီးရင်စိတ်ကြောင့်ဖြစ်လာတယ်နောက်ကြဥရုကြောင့်ဖြစ်တယ်နောက်ကြအာဟာရကြောင့်ဖြစ်တယ်ကံစိတ်ဥဒုအာဟာရအကြောင်းလေးပါနဲ့ဖြစ်လာတယ်လို့ပြောလို့ရပါတယ်ကံကြောင့်လည်းဖြစ်တယ်စိတ်ကြောင့်လည်းဖြစ်တယ်ဥရုကြောင့်လည်းဖြစ်တယ်အာဟာရကြောင့်လည်းဖြစ်တယ်ပြီးခင်ဝမ်းထဲမှာတည်းပဲအာဟာရရလာခဲ့တယ်အဲ့ဒီလိုရုပ်ဟာအဲ့ဒီလိုဖြစ်တာဒါပဲအကြောင်းမဲ့ဖြစ်တာမဟုတ်ဘူးဆိုတာဒါထင်ရှားတယ်ပေါ့အဲ့ဒီတည်းပဲဟေတုနဲ့ပစ္စယဟေတုပစ္စယကိုပြောတာမဟုတ်ဘူး အကြောင်းကိုခေါ်တဲ့အခါမှာဟေတုနဲ့ပစ္စယနှစ်ခုခွဲပြောဟေတုဆိုတဲ့အကြောင်းကတစ်မျိုးပစ္စယဆိုတဲ့အကြောင်းကတစ်မျိုးဟေတုဆိုတဲ့အကြောင်းကစနစ်ကအကြောင်းဖြစ်စေတဲ့အကြောင်း producing cost producing cost ကဖြစ်စေတဲ့အကြောင်းအာဟာရဆိုရကြတော့ဥပထမကလို့ခေါ်တယ်ခွင့်ကြီးထောက်ပံ့ပေးတဲ့အကြောင်းအဲ့တော့ဒီသရေသားငယ်လေးဟာလူရဲ့ခန္ဓာကိုယ်ရဲ့ရုပ်တရားရဲ့ဖွံ့ဖြိုးမှုဟာဒီအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့က producing cause ဒီယုတ်တရားဖြစ်ဖို့ကံကလည်းကမ္မဇာယုတ်ကိုထုတ်တယ်စိတ်ကလည်းစေတသာယုတ်ကိုထုတ်တယ်နော်ဒါရီယာဟေတုတွေ producing cause တွေဥတုအာဟာရဥတုကလည်းထုတ်တယ်အာဟာရကြတော့ supporting cause လို့ခေါ်တယ်ဥပထမကအကြောင်းအဲ့ဒါကြတော့ပစ္စယလို့သုံးတယ်ဟေတုပစ္စယနှစ်ခုတွဲသုံးတာဟိုပဋ္ဌာန်းနဲ့ပါတဲ့ဟေတုပစ္စည်းမဟုတ်ဘူးအဲ့ဒါကိုပြောတာမဟုတ်ဘူးဟေတုပစ္စယောလို့ဟေတုနဲ့ပစ္စယကိုအကြောင်းအနေနဲ့တွဲဖက်ပြီးသုံးပြတဲ့အခါမှာဟေတုဆိုတာစနက producing cause ပစ္စယဆိုတာဥပထမက supporting cause အဲ့ဒါလို့ယူရမယ်အဲ့တော့လူ့ဘဝလူရဲ့ရုပ်ခန္ဓာကြီးဟာအဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့ဥပါဒံရဲ့ကံရဲ့က producing cause အာဟာရက supporting cause အကြောင်း၅ခုလူရဲ့ physical body ဟာဒီအကြောင်း၅ခုနဲ့ဖြစ်တာဒါရုပ်ရဲ့အကြောင်းပဲသူကသူဖြစ်လာတာမဟုတ်ဘူးအကြောင်း၅ခုနဲ့ဖြစ်လာဒီအကြောင်းတွေကြောင့်ဖြစ်လာအဲ့ဒါကိုရှာတွေ့တာပဲဖြစ်တယ်ပေါ့နော်ရှာတွေ့တာဖြစ်တယ်ဥပမာမဲ့ဗာနဲ့တူတုံးဆိုလို့ရှင်မျိုးစိတ်လေးဆိုရတော့မျိုးစိတ်လေးကအမြင့်တို့အပင်တို့ထုတ်လုပ်တာစနကတတ္တိနဲ့ထုတ်လုပ်တာ producing cause မျိုးစိတ်က producing cause မြေနဲ့ရေက supporting causeအကူညီပေးတဲ့အကြောင်းတရားအဲ့တော့ထုတ်လုပ်တဲ့အကြောင်းတရားကတစ်ခုအကူညီပေးတဲ့အကြောင်းတရားကတစ်ခုဒီနှစ်ခုပေါင်းဆက်ပြီးတော့လှုပ်လိုက်တာပဲဖြစ်တယ်ပေါ့မတူတစ်ခုနဲ့တစ်ခုเนาะမတူပေါင်းဆက်ပြီးတော့ထုတ်တာအခုယောခန္ဓာကိုလည်းပဲထုတ်တူပဲဒီနှစ်ခုပေါင်းဆက်ပြီးတော့ထုတ်လိုက်ကြထုတ်လိုက်တဲ့အခါမှာ physical body ဆိုတာဖြစ်လာတသက်လုံးလည်းပဲဒီဆိုင်ရဆိုင်ရအကြောင်းတွေရဲ့ထုတ်လုပ်မှုဖြစ်ပေါ်စေမှုနဲ့သွားတာဒါရူပကာယရဲ့အကြောင်းတရားကိုရှာလို့တွေ့ပြီဆိုပါစို့ရှာပြထားတာဒါဝိသုဒ္ဓိဘက်မှာအတိုင်းရှာပြတာ physical body ရဲ့အကြောင်းတရားအခုရှာလို့တွေ့ပြီနော်ဒါတွေဒါတွေအကြောင်းဖြစ်တယ်ဆိုတာသိတာဒါဆိုလို့ရှင်နာမကာယရဲ့ mental body ရဲ့အကြောင်းတရားကိုရှာကြည့်ကြအောင်ဆိုဒီအဆင့်မှာရုပ်နာနေရဲ့အကြောင်းကိုလေ့လာသုံးသပ်တဲ့အဆင့်ဖြစ်တယ်ပေါ့ဒါကြောင့်မို့ပစ္စယပရိက္ခဟလို့ခေါ်တယ်ပရိက္ခဟဆိုတာမှတ်ယူနိုင်တဲ့ဉာဏ်ရုပ်နဲ့နာရဲ့အကြောင်းတရားကိုမှတ်ယူနိုင်တဲ့ဉာဏ်ကိုပစ္စယပရိက္ခဟအကြောင်းတရားကိုမှတ်ယူခြင်းသိခြင်းလို့ဆိုလို့ရတယ်နော် knowledge of causality လို့ခေါ် knowledge of causality အကြောင်းတရားတွေကိုမှတ်ယူဟုတ်ပြီအခုရုပ်တရားရဲ့ physical body ရဲ့အကြောင်းတရားတွေကိုသိသွားပြီနံတရားဘယ်လိုဖြစ်တော့ဆိုတာကိုဒီမျိုးမျိုးရှိတဲ့မှာတစ်ခုနဲ့ပြောအောင်လူဖြစ်လာတဲ့အခါမှာနန္တရားတွေဖြစ်လာပုံကိုကြည့် မျက်စိပါလို့မျက်စိနှလုံးဖွင့်လိုက်တာနဲ့တပြိုင်တည်းမြင်စရာအာယုံကမျက်စိကိုလာတိုက်တယ်မျက်စိကလည်းယုတ်တရားမြင်စရာအာယုံကလည်းယုတ်တရားမျက်စိကမြင်ရတဲ့အဆင်းအာယုံကလည်းယုတ်တရားမျက်စိကမြင်ရတဲ့အဆင်းအာယုံကလည်းယုတ်တရားအဲ့ဒီနှစ်ခုစုံလိုက်တဲ့အခါကျတော့မြင်သည့်စိတ်ဆိုတဲ့နန္တရားပေါ်လာတာငါဝမ်းရှိဘူးမျက်စိမိတ်ထားလို့ရှိရင်မရှိဘူးမြင်သည့်စိတ်ဖြစ်ဘူး ရစီဖွင့်လိုက်မှမြင်သည့်စိတ်ပေါ်လာတယ်ထို့တွင်နာနဲ့အတန်ဆုံးတဲ့အခါမှာကြာသည့်စိတ်နှာခေါင်းနဲ့အနံ့ဆုံးမှနန်းသည့်စိတ်လျှာနဲ့ရသဆုံးတဲ့အခါလျက်သည့်စိတ်ခန္ဓာကိုယ်နဲ့ထိတွေ့နေဆုံးတဲ့အခါထိသည့်စိတ်ဩစိတ်နဲ့အာယုံနဲ့ဆုံးတဲ့အခါကျတော့တွေးသည့်စိတ်ဆိုတစ်ခါပေါ်လာပြန်အဲ့တော့ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီ နန္တရားတွေဖြစ်ပေါ်လာပုံကအဲ့ဒါလို့အကြောင်းတရားနဲ့သက်ဆိုင်ပြီးတော့ဖြစ်လာတယ်အဲ့တော့နန္တရားဖြစ်ဖို့ရာအတွက်ကအကြောင်းကနှစ်ခုနှစ်ခုရှိတယ်ဘာလို့ဆိုရင်ဝတ္ထုနဲ့အာယုမျက်စိဆိုတာဝတ္ထုအဆင်းဆိုတာအာယုဒီစိတ်ကလေးဟာဝတ္ထုဆိုတဲ့အဓိပ္ပာယ်ကဟုတ်
ဘာမှပြီးမှာတော့ဝတ္ထုဝတ္ထုနဲ့ခေါ်တာကတော့အပြော့ဖက်ဖို့စာရေးဆရာတွေရေးထားတဲ့အကြောင်းအရာဝတ္ထုလို့ခေါ်နေကြတာနော်ဝတ္ထုလို့ခေါ်တယ်ဒီနေရာပြောတဲ့ဝတ္ထုဆိုတာအဲ့ဒါမဟုတ်ဘူးစိတ်ရဲ့မိယာလို့ဆိုလို့တယ်အဲ့ဒီအသုံးလေးတွေကလည်းပဲဝတ္ထုရေးဆရာဆိုတဲ့ဒီဝတ္ထုမဟုတ်ဘူးနော်အဲ့တော့ဝတ္ထုဆိုတာဘာကိုပြောတာလဲစိတ်ရဲ့ဖြစ်ပေါ်ရာဌာနကိုဝ
ဆေးရဲ့ဝင်ရတကားပေါ့အာယုံရဲ့ဝင်ရတကားပေါ့အနေနဲ့သုံးတယ်ဆိုပါစို့မျက်လုံးမြင်သိစိတ်ဟာမျက်လုံးကိုမိပြီးတော့ဖြစ်တော့ကြောင်းမျက်လုံးရဲ့မြင်သိစိတ်ရဲ့မိရာဖြစ်လို့သူ့ကိုစက္ခုဝတ္ထုလို့လည်းခေါ်တယ်အာယုံရဲ့ဝင်ရောရဖြစ်တော့ကြောင်းစက္ခုဒွါရအိုင်းတိုးလို့လည်းခေါ်တယ်နော်ဝတ္ထုနဲ့ဒွါရနဲ့အတူတယ်ဒီမှာအတူတူပဲလို့ပြော တော်တော်မနောဒွါရကြတော့အဲ့တော့ဝတ္ထုကဟရိယဝတ္ထုဒွါရကြတော့မနောဖြစ်သွားတယ်။နော်ဟရိယဝတ္ထုကဒွါရတော့မဖြစ်ဘူးဝတ္ထုပဲဖြစ်တယ်။မျက်စိကတော့ဒွါရလို့လည်းခေါ်တယ်ဝတ္ထုလို့လည်းခေါ်တယ်။ဟရိယဝတ္ထုကြတော့ဝတ္ထုလို့ပဲခေါ်တယ်ဒွါရမခေါ်ဘူး။ဒွါရကဘယ်သူခေါ်တာလို့ဆိုဘဝင်စိတ်ကြတာမှဒွါရခေါ်တယ်။ဟရိယဝတ္ထုကမှီပြီးတော့ဖြစ်တဲ့ ဘဝင်စိတ်စိတ်မပါဘဲနဲ့ဒီဟရိယဝတ္ထုယောဂတသက်တခြားစိတ်ဆိုတာဖြစ်နိုင်ွယ်မရှိဘူးဘဝင်စိတ်ဆိုတာဆော့ဆော့ဆော့ဆော့မိုင်းပဲကံကပေးထားတဲ့ဆော့ဆော့မိုင်းဒါပြန်ဘဝင်စိတ်ကိုဘယ်လိုသိရမလို့ဆိုအိတ်မောကြနေတဲ့အခါမှာလူရအသေးသွားတော့မှမဟုတ်တာအိတ်ပျော်နေတဲ့အချိန်မှာစိတ်မရှိဘူးလားရှိတယ်အဲ့ဒါညင်သာနေတဲ့စိတ် အိမ်မက်မမက်ရဘူးအဲ့ချိန်မှာအိမ်မက်ရင်သူကြီးမဟုတ်ဘူးတခြားစိတ်တွေပါတယ်ဘဝင်စိတ်နဲ့ဝီထီစိတ်နဲ့ရောထွေးတဲ့အခါမှာအိမ်မက်မက်တာအိမ်မက်မက်ပဲနဲ့အဲ့လိုကောင်းလိုက်တာနှစ်နာရီသုံးနာရီဘာမှမသိလိုက်ဘူးနဲ့အိပ်ပြောသွားအဲ့ရနိုးတဲ့အခါကျတော့ဟောနိုင်ဘောမလို့ကြာသွားတယ်ဆိုဖြစ်တယ်အဲ့ဒီလိုခါမျိုးဖြစ်တာဘဝင်စိတ်လို့ခေါ်တယ်ထင်ရှားအောင်ပြောရမယ်အဲ့ဒါ hariya yoga mi phite da jaw wo hariya ga wuthu da phite dwara raw ma phit bu sakkhu ro ja da a lo ma hauk bu no sakkhu wuthu sakkhu dwara tu be kho de ba lo ro so ayon ni win na kha di myelong ga be win ya da phit lo a lo kho de ti kho le ja tri tha chi da hobi myesi so da wuthu tomo dwara myesi ma po thin la de asin ayon di ayu aramana ero sait kle ha wuthu ne ayon na khu song lai de a chain le ma sait kle ya phit paw la ba ne upama tu dong so yin ဆောင်းကလေးကိုလက်ကလေးနဲ့ပုတ်ပြီးတော့တီးလိုက်တယ်လို့ပဲလက်လေးနဲ့ဖိပြီးတော့တီးလိုက်တယ်လို့ပဲတီးလိုက်ရင်အတန်ထွက်လာတယ်လက်ရဲ့ဆောင်းကျိုးရဲ့နှစ်ခုပေါင်းလိုက်တဲ့အခါအတန်ထွက်လာတယ်စီနဲ့စီတီးတဲ့ထုံးနဲ့ဆုံလိုက်တဲ့အခါစီတန်ထွက်လာတယ်လို့ပဲမျက်စိနဲ့အစင်းအာယုံဆုံလိုက်တဲ့အခါလေးမှာမြင်သိစိတ်စွာလေးပေါ်လာတယ်အဲ့တော့မြင်သိစိတ်ဆိုတာဘယ်သူကြောင့်ဖြ င်အာယုံကိုမိပြီးတော့ဖြစ်တာအကယ်၍ဒီလူဟာမျက်စိပြက်သွားတယ်သို့မဟုတ်မျက်စိမိထားရင်မဖြစ်ဘူးဒီတကူပေါင်းစုံတော့မှဖြစ်တယ်နားနဲ့အသံဆိုရင်ဒီတိုင်းမလီပိုးထင်ရှားတော့ဘောနားလေးနေတယ်လို့ဆိုပါပြောတော့မှမကြောက်တမ်းကြောက်ကိုပြီးဖြစ်တဲ့လူကလည်းအနားမရဘူးနော်အဲ့တော့နှာခေါင်းနဲ့အနံ့လည်းဆုံးအောင်ပဲ။နန္ဒီစိတ်ဖြစ်တယ်။လျှာနဲ့အရသာ။ဟောဒီနှစ်ခုဆုံးမှအရသာ။ဟိုလျှာသည့်စိတ်ဖြစ်တယ်။ခန္ဓာကိုယ်နဲ့အထီးတွေ့နှစ်ခုဆုံးတဲ့အခါမှာအထီးသည့်စိတ်ဖြစ်တယ်။ခုနကမနနဲ့ဘဝင်စိတ်နဲ့အာယုန်နဲ့ဆုံးတဲ့အခါကျတော့မှမနောဝိညာဉ်စိတ်ဆိုတာဖြစ်တယ်။တွေ့သည့်စိတ်တွေဖြစ်လာ။အဲ့တော့မင်းတို့ body လို့ဆိုတဲ့ဒီအသိစိတ်တွေဟာဒီပုံစံနဲ့ဖြစ်လာဒီပုံစံနဲ့ဖြစ်လာဒါစိတ်ဖြစ်ခြင်းရဲ့အကြောင်းပဲတွာရနဲ့အာယုံသို့မဟုတ်ဝဋ်ထုနဲ့အာယုံနှစ်ခုပေါင်းစုံခြင်းသည်အကြောင်းတရားပဲရသော်ဗျာအဲ့ဒါဟောတာသက္ခုံစပဋိစ္စဥပ္ပိသက္ခုံစအဲပဋိစ္စရူပိစ္စဥပ္ပစ္စတိသက္ခုဝိညာဏဆိုပြီးတော့ဉာဏ်သိစိတ်လေးဖြစ်လာပုံဒီလိုပဲသုတ္တံပါဠိတော်တွေမှာဟောတာဉာဏ်စိနဲ့အစဉ်နှစ်ခုကိုအမိပြုပြီးတဲ့အခါမှာသက္ခုဝိညာဉ်ဆိုရဉာဏ်သိစိတ်လေးပေါ်လာပါတယ်လို့ဆိုတော့ဉာဉ်သိစိတ်လေးဟာတမားပြင်ကြည့်မဲ့ဆိုရင်ကိုယ်ရင်ထဲမှာရှိနေတယ်လို့လို့ထင်ကြသို့တော့ဝိညာဏံပဋိစ္စသမုပ္ပန္နံအသိစိတ်ဆိုတာတဲ့အကြောင်းကိုမှီပြီးတော့မှဖြစ်တာเจ้าก็ไม่มีเวเน่ไม่ผิดตัวหมออาจารย์เนี่ยแล้วไม่เป็ดผู้ตัวก็แล้วสนใจไม่เป็ดผิดนี่ผิดถ้าว่าดีสิทธิ์ทุกข์เลยผิดนี่ล่ะหมอผู้โหอาจารย์ส่วนให้โหสิทธิ์ผิดเปลี่ยนเนี่ยดีอาจารย์ส่วนให้ดีสิทธิ์ผิดเออสิทธิ์สรอ่ะမျိုးสုံผิดนี่မျိုးสုံผิดนะตัวเจ้าเนี่ยตัวผิดเออโพธิ์ชาญบอกมาส่วนก้าวหน้าเลยတွေးနေเนาะပြောနေจ๋าล่ะเว้ยสิทธิ์โซเสียอายุเนี่ยတွေးရင်ดอษผิดล่ะလူချင်းစရာအာယုန်နဲ့တွေ့မှလောဘဆိုဖြစ်လာဒီချိန်တည်းအတ္တမအဖြစ်နေရင်ဒေါသလည်းမရှိဘူးလေလောဘလည်းမရှိဘူးလေဖြစ်နေတာမဟုတ်ဘူးလေပိုစစ်တ္တတော့ရှိခြင်းရှိမှာပေါ့အဲ့ဒီဘိတ်မဖြစ်တာကိုပြောပိုစစ်တ္တဆိုတာအနုတ္တတ္တအနေနဲ့ကတော့နုတ္တတ္တဆိုတာရှိနေတာမှမဟုတ်တာရှိတဲ့သဘောမဟုတ်ဘူးအဲ့တော့ possibility လို့ခေါ်တယ် potentiality ဖြစ်နိုင်တဲ့အနေအထားတစ်ခုရှိတယ်မိကျဖူးတဲ့မှာမိမရှိဘူးသို့တော့မိဖြစ်စေနိုင်တဲ့အကြောင်းတရားတွေရှိတယ်။နောက်ထပ်အကြောင်းတစ်ခုထပ်ထည့်လိုက်ရင်မိဖြစ်သွားမယ်။ဒါအဲ့လိုအနေအထားမျိုးပေါ့။ဓာစီကဓာစီထဲမှာမိမရှိဘူး။သို့တော့မိနဲ့တွေ့လို့ရှိရင်လောင်တတ်တယ်။အဲ့လိုမျိုးပေါ့။အဲ့တော့ဆိုင်ရဆိုင်ရအကြောင်းတရားတွေကိုအခုလို့စဉ်းကျင်စဉ်းစားကြည့်လိုက်ရင်ရှုပ်တရားဆိုတာလည်းရှိနေတာမဟုတ်ဘူး။အိုးဆိုင်ရဆိုင်ကသူ့ဟာသူဖြစ်လာတာမဟုတ်ဘူး။ဆိုင်ရဆိုင်ကအကြောင်းတရားကြောင့်ဖြစ်တယ်။နန်းဆိုတာလည်းရှိနေတာမဟုတ်ဘူး။ဆိုင်ရဆိုင်ကအကြောင်းတရားကြောင့်ဖြစ်တယ်လို့ဒီတဲ့အကျယ်ချဲ့ပြီးတော့ကြည့်မယ်ဆိုရင်ကံအကြောင်းတွေတို့ပရိစ္ဆေသမုပ္ပါဒ်တို့နော်အကြောင်းတရားတွေဟောတာတဲ့ပဋ္ဌာန်းတို့ဒါတွေနဲ့ချဲ့ပြီးတော့ကြည့်လိုက်ရင်ပစ္စယပရိဃအကြောင်းတရားတွေကိုပိုင်ပိုင်နေနေသိဖို့ဆိုတာဖះကလွဲပြီးဉာဏ်တဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူး။တဏ္ဍာဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးမသိဘူး။နော်။ဖြစ်ပေါ်လာတဲ့အနေထားလေးတစ်ခုသိပြီးတော့ဩဒီအကြောင်းကြောင့်ဖြစ်တယ်ဆိုတာကိုမင်္ဂန်တဲ့အကြောင်းတရားကိုသိတယ်။မင်္ဂန်တဲ့အကြောင်းတရားကိုသိတဲ့အခါကျရင်မာယွင်းတဲ့အကြောင်းတရားတွေကိုဖယ်ရှားတယ်လက်မခံတော့ဘူး။ဖះသခင်ဖန်ဆင်းလို့ဖြစ်တာတို့အကြောင်းပဲဖြစ်တာတို့ဆိုရတယ်လက်မခံတော့ဘူး။ညင်းပဲတယ်ကိုယ်ကရင်သိသွားပြီဒီအကြောင်းဒီအကြောင်းဒီအကြောင်းဖြစ်တဲ့ဆိုတာကိုသိသွားတယ်အဲ့ဒါလို့သိသွားတဲ့ de kama tu atan ya belu kain doa rum so oh beni dongan le di lu jau nyam pi kira di ni aku pi ni la le di jau nyam nau nepi ngan le di lu jau ni jau me pi ma belu so le kala tongya ma ada ina ga pisu ban so kala tongya ma somsha je cha la nai eri somsha je cha la je ha tan ya u จ่อลั่วขึ้นมาဖြစ်တယ်ဘုရားမနေ့ကဖြစ်တာလဲဒါပဲလေလက်ဖြင့်အဖြစ်မှလဲဒါပဲဒီအကြောင်းနေအကြောင်းဖြစ်နေတာပဲလို့ဆိုတော့ဆုံးဖြတ်ချက်ချလာတဲ့အခါမှာသူရင်ထဲမှာအကြောင်းမဖြစ်တာလို့ဘုရားသခင်ဖန်ဆင်းလို့ဖြစ်တယ်ဆိုတော့ဒုလောဒုလောတွေးတော့တယ်တန်လျာရိယုံမှမှုတွေပျောက်သွားတယ်เนาะအကြောင်းတရားကိုဘယ်မှနေသိလိုက်တာနဲ့ပျောက်သွားတာအဲ့ဒီပျောက်သွားတာကိုပဲကင်ခာဝိတရဏဝိတုဒ္ ဒီညာရလိုက်လို့ရှိရင်အကြောင်းတရားနဲ့ပတ်သက်ပြီးတော့တန်တရားအတိတ်ခါဖြစ်ခဲ့သလားအနာကဖြစ်ဦးမှာလားနောက်ဘဝငါတို့ဖြစ်ဦးမှာလားဆိုတော့ဒီဘဝလို့အကြောင်းတွေရှိနေရင်ဖြစ်မှာပဲလीနောက်ဘဝဖြစ်ဦးမှာလားလို့စဉ်းစားကြရမလို့တော့အကုန်သိသွားရှင်းသွားအကြောင်းတွေရှိရင်ဖြစ်နေဦးမှာပဲအကြောင်းမရှိရင်မဖြစ်တော့ဘူးဆိုတော့ရှင်းလင်းပြတ်သားစွာနောက်ဘဝဖြစ်ရင်လည်းဒီပုံစံပဲ မနေ့ကလည်းဒီပုံစံဖြစ်ခဲ့တဲ့ခနေ့လည်းဒီပုံစံနဲ့ဖြစ်နေတာနောက်နေ့လည်းဒီပုံစံနဲ့ဖြစ်နေမယ်ဆိုတာအကြောင်းတရားတွေကိုပိုင်ပိုင်နဲ့နဲ့သိသွားလို့ရှိရင်တန်တရားကိုကြော်လွှားနိုင်တယ်ပြည့်စက်ပရိက္ခဉာဏ်ကတန်တရားကိုကြော်လွှားနိုင်စေလို့တန်တရားဆိုတဲ့အညစ်အကြေးကိုကြော်လွှားပြီးတော့သန့်စင်စေနိုင်သောကြောင့်ခင်္ခာဝိဒရဏဝိသုဒ္ဓိဤလို့ခေါ်တယ်အဲ့တော့နိဗ္ဗာန်တက်ဖို့ ဒီပြီးရမယ်သိပြီးတန်တရားတွေကင်းစင်သွားတဲ့အနေထားမျိုးရောက်ရမယ်အဲ့တော့ပေါင်းလိုက်တော့ဒေတိဝိသုဒ္ဓိရေကင်းခရဏဝိဒရဏဝိသုဒ္ဓိရေဒီဝိသုဒ္ဓိနှစ်ပါးရရှိသွားလို့ရှင်အဲ့ဒီအဋ္ဌညာရထားတဲ့ပုဂ္ဂိုလ်မျိုးကိုဆူလာသောတာပန်လို့ခေါ်တယ်လို့ဝိသုဒ္ဓိမှာအဲ့လိုရေးထား ဒီအသိဉာဏ်ရသွားရင်တော့သောတာပန်နဲ့ဆူလာသောတာပန်ဆိုတော့သောတာပန်အငယ်လေးလို့ပြောတာတော့မဟုတ်ဘူးသောတာပန်ဖြစ်တယ်လို့ပြောတာမဟုတ်ဘူးဒီအသိဉာဏ်ရသွားရင်သောတာပန်ဖြစ်ရင်ဝိသေကိစ္စကင်းတာကိုနော်အမှန်မြင်တာနဲ့တန်တရားကင်းတာကိုသောတာပန်ဖြစ်တာအခုလည်းပဲအဲဒိဋ္ဌိဝိသုဒ္ဓိနဲ့အမှန်မြင်သွားတယ်ကင်္ခာဝိဒနာဝိသုဒ္ဓိနဲ့တန်တရားကင်းသွားတယ်ဆိုတော့အဲသောတာပန်နဲ့တူးနေဘ ီသဘောကိုပြောတာဆုလတ်သောတပန်စာဒီအမှန်မြင်ခြင်းနဲ့တန်တရားကြင်ခြင်းဒီနှစ်ခုဟာသွားတူတယ်ပေါ့သို့သောအပီးတိုင်အမှန်မြင်တာလားအပီးတိုင်တန်တရားကြင်တာလားဆိုတော့မဟုတ်သေးဘူးသောတပန်ဖြစ်ပြီးမှတကယ်ကိုဒီလိုကပြန်ပြီးတော့ဝေဝါးသွားနိုင်သေးတယ်နော်ခုချိန်မှာဟိုရှင်းရှင်းလင်းလင်းသိတော့လည်းပဲနောက်တစ်ချိန်ကျလို့ရှိရင်ဝေဝါးသွားနိုင်သေးတယ်သူကခုချိန်မှာအသိဉာဏ်နဲ့အုပ်ထေးလိုက်လို့အမှန်မြင်ခြင်းဆိုတာဖြစ်ပေါ်လာပြီမဲ့နောက်တစ်ချိန်ကျတော့အမှန်မြင်ခြင်းမြင်အောင်ပဲတန်တရားတွေလည်းဝင်ရင်ဝင်လာအောင်ပဲအဲ့ဒါကြောင့်မို့ဆူလသောတာပန်သောတာပန်ငယ်စားလေးပါလို့ဒီအသိဉာဏ်လောက်ရသွားရင်ကိုပဲရသော်ရသာသနာတော်မှာတဲ့လက်ခံယုံကြည်နိုင်တဲ့အနေထားဖြစ်လို့လက်ထပဋိထောယတ္တိနိုင်တဲ့အနေထားမျိုးရှိတယ်။နော်လက်ထတာတော်တသက်ရာတွေရလာတယ်။ကိုယ်ကိုအားတက်လာတယ်အားကိုလာတယ်နော်အဲ့ဒီအနေထားမျိုးရလာတယ်။ဒါကြောင့်မို့ဒီအသိဉာဏ်ရအောင်ကြိုးစားအထောက်ကြမှာဖြစ်တယ်။တဉာဏ်နှစ်ခုရပြီဆိုတော့မှနိဗ္ဗာန်သွားဖို့ရအတွက်ဆက်ပြီးတော့အခက်အခဲတွေကိုကြုံတော့ကြရအောင်မှာဖြစ်တယ်။တရားချက်ကင်သုရောဇဉ်ပရိသတ်ပေါင်းတို့ကင်္ခာဝိတရဏဝိသုဒ္ဓိအဆင့်မှာအခုလိုအကြောင်းတရားတွေကိုရှားဖွေတွေ့ရှိပြီးအကြောင်းနဲ့အကျိုးကိုရှင်းရှင်းလင်းလင်းမြင်သွားပြီဆိုရင်တန်တရားကင်းစင်တဲ့အနေအထားမျိုးရောက်သွားတယ်။ဒါကြမှာနိဗ္ဗာန်သွားဖို့ရအတွက်ဖြောင်းလန်းဖြောင်းတန်းမှာဖြစ်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီးနိဗ္ဗာန်ခရီးကိုဆက်လက်ရှောင်လန်းနိုင်ကြပါစေကုန်သတည်
းအာသုသာသုသာသု
ရှင်ဖေယရှင်ဖေယဖေယတပည့်တော်တို့သည်ဖေယတပည့်တော်တို့သည်ဓမ္မအတိညာဓမ္မအတိညာယရှိမသာလင်ယရှိမသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာယရှိစေယယရှိစေယစီတန်ကြလျက်စီတန်ကြလျက်ဓမ္မသဖြင့်ဓမ္မသဖြင့် ရှင်ကျင်ပါရှင်ကျင်ပါယုလိုကြ၍ယုလိုကြ၍အပဒါဒါနာအပဒါဒါနာဓမ္မဒါနာဓမ္မဒါနာတရားအလူတော်ကိုတရားအလူတော်ကိုပြေလူကြပါကုန်၏ပြေလူကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုယုသိလေးမြတ်စွာယုသိလေးမြတ်စွာမမတ်သာသာမမတ်သာသာအယုန်ထားလျက်အယုန်ထားလျက်ငါကြားကြပါကုန်၏ငါကြားကြပါကုန်၏ ရတော်မြတ်ကိုတတဘဝတ္တုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ယနေ့ယခုယနေ့ယခုအာထုပ်ပြုလုပ်ကြရသောအာထုပ်ပြုလုပ်ကြရသောဤကောင်းမှုသည်ဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံအကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှု၏ဤကောင်းမှု၏အဖို့ဘာ
ကိုသောဘာကကိုအမိယဖာအမိယဖာအဖို့ဖွာဆရာသမားမဆာ၍ဆရာသမားမဆာ၍ဝါသူကဝါသာဝါသူကဝါသာဒုနပြမဒုနပြမတ္တဝါများတို့အားတတ္တဝါများတို့အားအမြအမြအမြအမြဝေငါပါကုန်၏ဝေငါပါကုန်၏ကုသိုလ်အမြကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍
ကိုယ်စိတ်နှစ်ဖြာကိုယ်စိတ်နှစ်ဖြာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်းအာလောသာသမျှအမျှအမျှအမျှရောမူကြပါကုန်သော